ကြားပြည်နယ်ဒီမော့ဆိုမြို့နယ်ကုန်းသာရွာတဝိုက်မှာတော့ဒီကနေ့တိုက်ပွဲမရှိပေမဲ့စစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့တောင်းလျှောက်ပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်။မိုးပြဲမြို့နယ်ထဲမှာတော့ဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေဖြစ်နေပါတယ်။ဒီကြောင့်သတင်းပေးဖို့ချက်နှမ်းလောင်ပြပြပေးပါရှင်။
ကြားပြည်နယ်ဒီမော့ဆိုမြို့နယ်ကုန်းသာရွာတဝိုက်မှာပြည်နယ်ကာကွယ်ရေးပူးပေါင်းအဖွဲ့နဲ့စစ်ကောင်စီတို့ပြည်ခဲ့တဲ့ရက်ကတည်းကနေ့စဉ်တိုက်ပွဲပြင်းထန်ခဲ့ပါတယ်။တိုက်ပွဲဖြစ်ပြီးတဲ့နောက်ကရင်နီကာကွယ်ရေးတပ်ဖြစ်တဲ့ KGZ အဖွဲ့ကဒီကနေ့ထိစစ်ကောင်စီတပ်သား၃ဦးဖမ်းမိထားတယ်လို့ကုန်းသာရွာပရဟိတတအူကဗီအိုအေကိုပြောပါတယ်။ဟုတ်တောင်းရောင်းတဲ့အသိရှိပ
တောက်လျှောက်ပြစ်ခတ်နေတယ်လို့ဒေတာခန္ဓာကVOA ကိုပြောပါတယ်။ဒါပေမဲ့ဒီကနေ့အဲ့ဒီဒေတာမှာထိတ်တိုက်ဖြစ်တဲ့တိုက်ပွဲမျိုးမရှိဘဲနဲ့မိုးပြဲဖက်မှာအခုညနေတိုက်ပွဲဖြစ်ခဲ့တယ်လို့ဒီမော့ဆိုပြည်သူ့ကာကွယ်ရေးတပ်တန်ကြာရေးတာဝန်ခံကပြောပါတယ်။
ဒီကုန်းတာဆိုတဲ့ဘက်မှာကျွန်တော်တို့ဒီမိုးဆူမြို့နယ်ထဲကကုန်းတာရှိတယ်နောက်ပြီးတော့မူပြေမြို့နယ်ရဲ့ကုန်းတာဆိုတာရှိတယ်ပေါ့နော်ခုလက်ရှိဒီနေ့ခြေနေဆိုရင်မူပြေမြို့ကကုန်းတာလွာမှာတော့အသက်ွယ်ခြေနေဖြစ်နေတယ်ပေါ့နော်ဒါခုလက်ရှိတော့နှစ်ဖက်ပြစ်ခတ်မှုရှိနေတယ်ပေါ့နော
်ဒီမိုးဆူမြို့နယ်ဖက်ကိုတက်လာတဲ့စစ်တပ်ရဲ့စစ်ကူတွေကိုမိုးပြေမြို့နယ်ကုန်းတာရွာမှာမိုးပြေ PDF Right Core PDF ဒီမိုးဆူ PDF တို့ကပူးပေါင်းပြီးတော့ကြားဖြတ်တိုက်ခိုက်ခဲ့ပြီးအပြန်အလှန်ပြစ်ခတ်တိုက်ပွဲပြင်းထန်နေတယ်လို့ပြောပါတယ်မိုးပြေကုန်းတာနဲ့ဝါရီကောခူကြားတွာလာမှုမလုပ်ကြဖို့လည်းတတိပေးထားပါတယ်။အခုတရင်ရင်းနေချိန်မှာပဲတိုက်ပွဲဖြစ်ပွားစေဖြစ်တာကြောင့်နှစ်ဖက်ထိခိုက်ဒဏ်ရာကိုတော့မသိရသေးပါဘူး။ဒီမော့ဆိုမျိုးနဲ့ဒေါက်ခလိုက်လင်းကျေးရွာဘလုံကွင်းအနီးတစ်ဝိုက်မှာစစ်တပ်ရဲ့ဖမ်းဆီးခြင်းခံရပြီးတော့လက်ပြန်ကြိုးတုပ်တပ်ဖြတ်ခံရတဲ့အမျိုးသားအလောင်းတလောင်းဒီကနေ့စက်တင်ဘာ29ရက်နေ့နေ့ချိန်ပိုင်းမှာတွေ့ခဲ့တယ်လို့ဒေတာခန္ဓာကဗီဒီယိုအေကိုပြောပါတယ်။ဒါအပြင်ဒေါက်ခလိုက်ကျေးရွာမှာလည်းပုတ်ပွားနေတဲ့အရတား၄ဦးရဲ့အလောင်းကိုလည်းတွေ့ရှိခဲ့ပါတယ်။အဲ့ဒီအလောင်းတွေဟာတာမန်အရသားတွေဖြစ်တာလို့ဒီမော့ဆိုဒေတာခန်တို့ကပြောပါလေ
။ဆက်သွင်းပါလားမို့ရင်အဲဒီတိုင်းပဲတိုက်ပွဲမဖြစ်တဲ့အချိန်မှာသူတွေတချို့တော့လာရင်းနဲ့ဖြစ်ပါစေရင်းနဲ့တော့ဆန်းဆန်းပြေတဲ့ပြည်တွေပဲဒီလိုပဲအဖြစ်ကလေးတတ်ထွက်နိုင်တာလားအဲ့လိုမျိုးတာမန်ရသားတွေပဲပြန်သူတို့ကြည့်တာတော့တာမန်ရသားတွေပဲဆိုဒီကတော့ရေးသက်သက်တဲ့မဖြစ်နိုင်ဘူးတဲ့ဦးစားရဲ့ကစား
စစ်တပ်ကကုန်းတရွာမှာတပ်ဆွဲနေရယူထားတဲ့အချိန်ကျေးရွာရဲ့နေအိမ်တွေကိုမှွေနောက်ပြီးတော့ပြန်လည်ထွက်ခွာတဲ့အချိန်မှာတော့နေအိမ်50ကျော်မိရှုဖျက်ဆီးခဲ့တယ်လို့ကုန်းစာရွာပရဟိတတအူကဗီဒီယိုအေကိုပြောပါတယ်
ဒီကောင်စီတင်ရလဲဒီလိုတိုက်ပွဲဝင်တာတီတီဆဲလို့ပြောတယ်အကောင်ကြီးကလည်းတီတီဆဲလို့ပြောတယ်တကယ်လို့တန်ဖက်တော့ကတီတီတကယ်မှန်တော့ဒီလိုမျိုးရန်ဆန်းလောက်တာလည်းဆဲမရှိတဲ့နေရာမှာ
ဒီရက်ပိုင်းကြားပြည်နယ်ဖက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စိုးမင်းထွန်းကို VOA ကဖုန်းနဲ့အချင်းချင်းဆက်သွယ်ခဲ့ပေမဲ့ဖြေဆိုခြင်းမရှိသေးပါဘူး